စီးရီးယားနိုင်ငံအနှံ့မှာအစ္စရေးကဒီကနေ့လေကြောင်းတိုက်ခိုက်မှုတွေဇက်တိုက်လုပ်ခဲ့သလိုတပ်ဖွဲ့တွေလည်းနိုင်ငံအတွင်းပိုင်းအထိဝင်ရောက်လာတာမှာဒမတ်စကတ်မြို့တော်နဲ့15မိုင်လောက်အကွာအထိရောက်နေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။အစ္စရေးကတော့မြို့တော်အထိတပ်တွေဦးတည်နေတယ်ဆိုတဲ့သတင်းတွေကိုညှင်းဆန်ထားပါတယ်။မြို့တော်နဲ့အနီးဝန်းကျင်တစ်ဝိုက်မှာတော့မနေ့ညကစပြီးဒီကနေ့အထိလေကြောင်းကအပြင်းထန်တိုက်ခိုက်တဲ့အသံတွေကိုကြားခဲ့ကြရပါတယ်။အွန်လိုင်းမှာပြန့်နှံ့နေတဲ့ဓာတ်ပုံတွေမှာလည်းပျက်စီးနေတဲ့မြစ်ဆိုင်တုံးနေရဟရင်နဲ့တိုက်လေရင်အပျက်စီးတွေကိုတွေ့ကြရပါတယ်အစွန်ရောက်တွေလက်ထဲရောက်မသွားအောင်ဂျိုတင်ဟန်တာတဲ့အနေနဲ့ဓာတုလက်နက်တွေရှိတယ်လို့မတင်ကားတဲ့နေရာတွေနဲ့လက်နက်ကြီးတွေရှိရာတွေကိုတိုက်ခိုက်ခဲ့တဲ့အကြောင်းအစ္စရေးကပြောဆိုထားပါတယ်ဓပုံတွေရဲ့ရုတ်တရက်ထိုးစစ်ကြောင့်အစီရီးယားသမ္မတဘာရှာအယ်အဆတ်ရာရုကပြုတ်ချခဲ့ပြီးတဲ့နောက်ပိုင်းလုံခြုံရေးအကြောင်းပြချက်နဲ့1983ခုနှစ်အရှိလေပိုင်းစစ်ပွဲနောက်ပိုင်းဖန်တီးထားတဲ့ဂျာဂန်နယ်မြေတွေကိုလည်းအစ္စရေးတပ်ဖွဲ့တွေအစောပိုင်းကတည်းကဝင်ရောက်နေရာယူထားကြပါတယ်ခင်ဗျာ